မြန်မာအစိုးရရဲ့အာဏာလွှတ်ပြောင်းရေးကိုပြည်သူ့လွတ်တော်မှာပဲပြုလုပ်မှာဖြစ်တယ်လို့အန်အယ်ဒီထိပ်တန်းခေါင်းဆောင်တဦးကမနေ့ကထပ်မံပြီးတော့အတည်ပြုပြောဆိုလိုက်ပါတယ်။အန်အယ်ဒီအစိုးရအဖွဲ့အစည်းမှာယာထားမဲ့သမ္မတအပါဝင်ဝန်ကြီးတွေအမိစင်းကိုထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့ဒေါက်ဆန်းစုကြည်နဲ့အန်အယ်ဒီထိပ်တန်းခေါင်းဆောင်တွေရဲ့ဆွေးနွေးပွဲမှာအစိုးရတကဆောင်ရ 10နှစ်ဖြစ်ရှေ့တိုးသတ်မှတ်ပြီးတဲ့နောက်အစိုးရလုပ်ငန်းဆိုင်ရာကိစ္စရပ်တွေအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ထိပ်တန်းခေါင်းဆောင်တွေမကြာခဏတွေ့ဆုံဆွေးနွေးလာနေတာပါမနေ့တနင်္ဂနွေနေ့ကဒေါ်ဆန်းစုကြည်ရဲ့နှင်းစီဆက်အိမ်မှာကျင်းပခဲ့တဲ့ပါတီဗဟုအလုံးမှုဆောင်ဆွေးနွေးပွဲနဲ့ပတ်သက်လို့ပါတီရဲ့ပြောခွင့်ရလည်းဖြစ်ဗဟုအလုံးမှုဆောင်အတွေ့အမှုအဖွဲ့ဝင်လည်းဖြစ်တဲ့ဦးညံဝင်းကသတင်းတော့တွေကိုအခုလိုပြောသွားခဲ့ပါတယ်
ပထမဆုံးပြောစရာတစ်ခုပဲရှိတယ်။ကျွန်တော်အာဏာလက်ပြောင်းရေးကိုတည်ပြီးလုပ်တော့မှာလုပ်ပါ။အဲဒါတစ်ခု။နောက်သံဝရကိစ္စတွေပါဒီဒါနဲ့ပတ်သက်ပြီးကျွန်တော်ပြောပြမှာမဟုတ်ဘူး။စပ်ပစ်ကို
ဆွေးနွေးက
ြတယ်အများကြီးပါ
။ဖြစ်လာမယ်
ဆိုပါမှာလုံးဝလုပ်နေဆွေးနွေး။သုံးပြချက်တစ်ခုမှမရှိဘူး။
NLD အစိုးရဖွဲ့မှပါမယ်တမရဒုတမရအမည်တွေအပါအဝင်အခြားဝင်ကြီးအမည်စင်းတွေနဲ့ပတ်သက်တဲ့သတင်းတော့တွေရဲ့မေးခွန်းတွေကိုတော့ဦးညံဝင်းကပြန်လည်ဖြေဆိုခြင်းမရှိခဲ့ပါဘူးစနေနေ့ကလည်းပါတီရဲ့စီးပွားရေးကော်မတီအဖွဲ့ဝင်တွေနဲ့ပါတီဗဟုအလုံးမှုဆောင်တချို့အစိုးရတက်လက်ထက်ဆောင်ရွက်မဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ် NLD အစိုးရတက်အနေနဲ့ရပ်ပေါင်းတရာအတွင်းဘာတွေအဓိကလုံဆောင်မလဲဆိုတာကိုဒေါ်ဆန်းစုကြည်ဟာသူ့ရဲ့နေအိမ်မှာပညာရှင်တွေကိုတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ NLD စီးပွားရေးကော်မတီဝင်တဦးဖြစ်တဲ့ဦးကျော်ဝင်းကသတင်းတော့တွေကိုအခုလိုပြောခဲ့ပါတယ
်။နောက်ဆုံးအပ်တဲ့လည်းခါကြရဲ့ဒီလူလူနဲ့တိုင်းမျိုးဘလောက်ထိမြင်မဲ့ဆန်ချူပြတဲ့နဲ့ကိစ္စတွေကိုပုံပြီးဆွေးနွေးရပါ။နောက်ကြရက်တရားတွင်းတော့မှကျွန်တော်ဘာတွေလုပ်မယ်ဆိုတာအဓိကထားဆွေးနွေးရပါ။
NLD အစိုးရဖွဲ့မှာပညာရှင်တွေအများဆုံးပါဝင်မှာဖြစ်တယ်လို့အခြားပါတီကပုံကူတချို့လည်းပါဝင်မှာဖြစ်ပြီး NLD ပါတီဝင်ဘက်ကတော့လူနည်းစုပဲဖြစ်မယ်လို့ပါတီခေါင်းဆောင်တဦးဖြစ်သူဦးဝင်းထိန်ကပြောဆိုထားပါတယ်။တိုင်းပြည်ပြည်လဲထူထောင်ရေးမှာအတက်ပညာရှင်တွေအများစုပါဝင်မဲ့အစိုးရမျိုးဖွဲ့စည်းတာဟာလက်တွေ့ကျတဲ့မှန်ကန်တဲ့ဆောင်ရွက်မှုဖြစ်ကြောင်း1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာတင့်စွေက VOA ကိုခုလိုပြောပါတယ်။
မတစ်ချက်ကတော့ဟိုနိုင်ငံရေးအရာညွန်ပေါင်းပြုမှုသို့မဟုတ်မဟာမိတ်ပြုမှုသို့မဟုတ်အဲ့ဒါပြည်တော်စုပုံစံကြအောင်ဟိုစူးစမ်းမှုတည့်ရပေါ့နော်တခြားပါတီတွေတခြားဖွဲ့စည်းတွေနဲ့အပူပေါင်းဆောင်ရွက်မှုနဲ့သူတို့ရဲ့အဲကာယညာနာဆောင်အားတွေယူတဲ့အချက်ပါဒုတိယတစ်ချက်ကတော့လက်တွေ့ကြတဲ့တိုင်းပြည်အုပ်ချုပ်ရေးပေါ့နော်အစိုးရဆိုတာအုပ်ချုပ်ရေးပါအဲ့တော့အုပ်ချုပ်ရေးရန်တရားကြီးကိုကင်တွယ်တဲ့အခါမှာလက်တွေ့ကြတဲ့လမ်းကြောင်းကိုရွေးတယ်လို့ဒုတိယအနေနဲ့မြင်ပါတယ်
နှစ်ပေါင်း60ကျော်အတွင်းလူထုကတင်မြောက်တဲ့အစိုးရတက်တက်လာတော့မယ့်အချိန်မှာ2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့ NLD နဲ့ပတ်သက်လို့မက်ရှလာ6ရက်နေ့ရက်စွဲနဲ့ NLD လို့ပြောတဲ့ကြေညာချက်အတုတစောင်းလဲပြန့်နှံ့ခဲ့ပါတယ်။အဲ့ဒီထဲမှာ NLD ကရွေးချယ်ထားတဲ့ဒုသမရလောက်အမည်စင်းတွေဆိုပြီးဥထင်ကျော်ပြည်သူ့လွတ်တော်နဲ့ဥခွန်ထွန်းဦးအမျိုးသားလွတ်တော်အမည်တွေကိုဖော်ပြထားပါတယ်ရှင်။